တပိုင်းအင်အားကြီးနိုင်ငံတွေကအစင်းမြင့်လက်နက်တွေအပြိုင်ဆိုင်ထုတ်လုပ်နေချိန်မှာရုရှားနိုင်ငံဟာအစံတက်အစာပေါင်းများစွာပုံမြန်တဲ့ Zircon Hypersonic ဒုံးကျည်ဒဇင်းကိုထပ်မံပြီးတော့အအောင်မြင်မြင်စမ်းသပ်နိုင်လိုက်တယ်လို့တင်းနယ်လာနေရကြေညာပါတယ်။ရုရှား American ပြင်သစ်တရုတ်တို့ကဒီလိုအစံတက်50မြန်တဲ့ Hypersonic ဒုံးကျည်ထုတ်လို့ရစင်ပြိုင်ကျိုးပန်းနေကြတာဖြစ်ပါတယ်။ဒီထက်မှာရုရှားကအခုလို Zircon ဒုံးကျည်ကို Admiral Goshkov ရေတပ်သင်္ဘောကနေကီလိုမီတာ400မိုင်250အကွာမှာရှိတဲ့ပစ်မှတ်ကိုပစ်ခတ်နိုင်ခဲ့တာဟာအောင်မြင်ထိမှန်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဆိုပါတယ်။ရုရှားနိုင်ငံဟာစစ်သင်္ဘောတွေရင်ကုန်သင်္ဘောတွေမှာဒီ Zircon ဒုံးကျည်တပ်ဆင်နိုင်ရေးအတွက်စမ်းသပ်မှုတွေအကြမ်းကြီးပြုလုပ်နေတာလည်းဖြစ်ပါတယ်။ဒီလက်နက်သစ်တိစောက်မှုကိုသမ္မတ Vladimir Putin က2019 February တုန်းကနိုင်ငံတော်အခြေပြမင်ခွန်းတရားထဲမှာထည့်သွင်းပြောကြားခဲ့ပြီးဒီလက်နက်အဆိုရင်အတန်တက်90မြန်တဲ့နှုန်းနဲ့မိုင်ပေါင်း620ဝေးတဲ့ပစ်မှတ်ကိုပစ်ခတ်နိုင်မယ်လို့ဆိုခဲ့ပါတယ်။အခုအချိန်ထိတော့ဘယ်ပြိုင်ဘက်နိုင်ငံကမှရုရှားလိုစမ်းသပ်နိုင်ခြင်းမရှိသေးပါဘူးခင်ဗျာ။